1368ခုနှစ်ဝါကောင်လဆန်းရှိရဲ2006ခုနှစ်ဩဂုတ်လတရနေ့ညတွင်ပဲခူးမြို့စေမိုင်ကုန်ဓမ္မတုတ္တရသာသနာရိပ်သာ၌ဆင်ကျင့်ပတ်အပ်သောခொနည်းတရားစခန်းကျင့်သုံးပွဲ၌ဟောကြားအပ်သောခန္ဓာဝန်ခံတရားတော်ခန္ဓာဝန်ဆိုင်ဆိုရဲလုပ်ပြီးတရားတပုတ်ဒီနေ့ညဟောကြားလာကြမယ်။ယေဥစွာတရားမဟောမီတရားမနာမီမှာတရားတော်ကိုဟောကြားတော်မူခဲ့တဲ့စိန္ဒီယသုံးလောကထွတ်ထားသဗ္ဗညုသစ္စာဘုရားကိုအာလုံးနမောတတဘုရားရှိခိုးနဲ့ရှိခိုးပူဇော်ကြတော့ကြရအောင်။နမောတတသကဝတောရဟတောသမ္မာသမ္ဗုဒ္ဓသာသမ္မာသမ္ဗုဒ္ဓသာသမ္မာသမ္ဗုဒ္ဓသာသမ္မာသမ္ဗုဒ္ဓသာသမ္မာသမ္ဗုဒ္ဓသာသမ္မာလူမေနတ်မင်းဇမာမင်းတို့ဤဝစင်ကောရောပူဇော်သူကိုခံတော်မူတိုက်သာဝိထတော်အသဟတော်1500ကိလေသာမဝေကွာတော်မူတတ်ပါပေထသောအရဟတောစိတ်괴ရာ၌ပင်မကောင်းမှုကိုပြုသောမမူပြောသောမမူကြံစည်သောမမူတတ်ပါပေထသောအရဟတောကိလေသာမံသဘုံဉဏ်ကိုအောင်တော်မူနိုင်တော်မူတတ်ပါပေထသောအရဟတောသံသရာစေကံကွက်တို့ကိုပေပြက်ခုတ်ထွင်သုတ်ပင်တော်မူတတ်ပါပေထသောသမ္မာသမ္ဗုဒ္ဓသာမပေါ့မပြံတရားမှန်ကိုဆရာမကူတရားဘူးညာဖြင့်ထိုတွင်၍တည်မြင်တော်မူတတ်ပါပေထသောသတ္တဘဂဝတောဣတရိယသမ္မာယတ္တာသီရိကာမတယတ္တမိဘုံ၆ဒီနေပြည့်စုံတော်မူသောထိုမြတ်စွာဘုရားအားနမောနမမိရှိခိုးပါ၏ရှင်ဗျာနမောနမာမိကိုနှုတ်နှလုံးသုံးပါးပြောင်းပြော့မံကိုလျော့၍သရောယူကျိုးလက်ဆုံးမိုးကရှိခိုးပါ၏ရှင်ဗျာအလုံးဘုရားရှင်ကိုရှိခိုးပူဇော်ပါဘုရားရှင်ကိုရှိခိုးပူဇော်ပြီးတဲ့နောက်ခန္ဓာဝန်ထမ်းဆိုတဲ့လုပ်ပြီးတရားဟောကြားလာကြမယ်။တန်ယုတ္တနိကေမှာဘုရားရှင်ကိုယ်တော်မြတ်ကြီးဘာဝသုတ်တံဆိုပြီးတော့တရားတစ်ပုဒ်ဟောလာတာရှိပါလေ။ ပါရတုတ်တန်ဆိုတဲ့အသေးသေးကဝန်ထုတ်ဝန်ပိုးလို့ညီရတယ်ပေါ့အဲဒီမှာယဟန်ပရိသတ်တရားဓမ္မကြည်ကြံအားထုတ်နေကြတဲ့ယဟန်ပရိသတ်ကိုသာဝတိပြည်စီတော်အကြောင်းတိုက်သတင်းသုံးနေတဲ့မြတ်စွာဘုရားရှင်ကခန္ဓာရဲ့သဘောသဘာဝကိုသိနာလေစီဖို့ဒီခန္ဓာရဲ့အကြောင်းတိအောင်လို့ဆိုပြီးတော့ဟောရတရားဘုဘုံညယောဂီညာလေးပဲတရားလို့အားထုတ်နေကြတဲ့ဆရာပါအကြောင်းတိအောင်တိလာတလေးဆိုရင်ခန္ဓာအကြောင်းပဲပါအကြောင်းလေဘုသူခန္ဓာကိုယ်ခန္ဓာသူများခန္ဓာအကြောင်းတွေကိုအာယုံမပြုတ်ဘူးစိတ်မဝင်စားဘူးနှလုံးမသွင်းဘူးကိုယ်ခန္ဓာထဲမှာဘာရှိနေတယ်လဲဘာဖြစ်နေတယ်လဲခန္ဓာထဲမှာရှိနေတဲ့သဘောတရားတွေကိုလည်းပဲသိအောင်ဖြစ်နေတဲ့သဘောတရားတွေကိုလည်းပဲသိအောင်တဲ့လေ့လာနေတဲ့အလုပ်ပြီးတရားလုံးအထုတ်တာပဲပြောတရားထုတ်တယ်ဆိုတာဒီခန္ဓာအကြောင်းသိအောင်လုပ်တဲ့အလုပ်ဘာအကြောင်းသိရမလဲခန္ဓာအကြောင်းကိုသိရအဲ့တော့ဒီခန္ဓာရဲ့သဘာဝကိုသိအောင်လို့ဘုရားရှင်ကတရားကျင့်တဲ့ဉာဏ်တော်လေးကိုပါရဟဝေသင်္ဆက်ခန္ဓာပါရဟာရောသပုဂ္ဂလောပါရတဏ္ဍဒုက္ခလောကေပါရနိခေပနံဒုက္ခံဘေကွေဉာဏ်တော်များကိုအဖြစ်သားတို့ဟဝေသင်္ဆက်ဧကံအမအပြည့်သင်္ဆက်ခန္ဓာခန္ဓာငါးပါးယုတ်နံတရားတို့သည်ဘာသာလီလံတဲ့ဝန်တုတ်ဝန်ပိုးနဲ့တူလပါပြီလေ။ယဟန်တို့တဲ့ခန္ဓာကြီးသည်ဝန်တုတ်ဝန်ပိုးနဲ့တူတယ်။ခန္ဓာကြီးသည်ဘာနဲ့တူ?ဝန်တုတ်ဝန်ပိုးနဲ့တူတယ်။ဘုရင်တို့ခုခကြီးသွားကြတဲ့အချိန်ခံမြေထာနဲ့သွားတာလည်းရှိတယ်။ကားနဲ့သွားကြတာလည်းရှိတယ်၊လေရင်နဲ့သွားတာလည်းပဲရှိတယ်ပေါ့။အဲဒီခါမှာခရီးသည်တွေသေဆောင်သွားတဲ့ထုတ်အပိုးတွေဒီထုတ်ပိုးတွေမနိုင်မနှင်းဖြစ်တဲ့အချိန်ခါမှာကူပြီးတော့ပေဖို့ဆိုပြီးတော့ဝန်တုပ်ပေတဲ့သူဒီထုတ်ပိုးတွေကိုပေတဲ့သူဒီပေကြတာပိုးကြတာတွေ့ရတယ်ပေါ့လောက်သမားတွေကနေပြီးတော့အဲ့ဒီအထုပ်ကြီးတွေမနိုင်မနှင်းနဲ့တည်သွားကြအဲ့မှာပစ္စည်းပေါင်းစုံကထည့်ထားတဲ့လေးချိန်ကလည်းပဲ၄တွေဆိုတော့ဒီအထုပ်ကြီးကိုထမ်းရတဲ့သူတည်ရတဲ့သူပြီးစဉ်းစားကြည့်ဘုရားပရိသတ်တက်တာမလားဆင်းရဲမလားအဲ့ချွေးတီးကြပင်ပန်းပြီးတော့အထုပ်ကြီးခေါင်းကကြွရတဲ့ပခုံးကထမ်းရတဲ့လက်ကဆွဲရတဲ့မသက်မသာနဲ့အဲ့ဒီလိုသေဆောင်ပြီးတော့သွားရတဲ့ဝန်တို့ဝန်ပို့ထမ်းရတဲ့သူတွေမှာအမတန်မှဆင်းရဲဒုက္ခဖြစ်တယ်။ဒါပေမဲ့လို့သူတို့အဲ့ဒီဝန်တို့ဝန်ပို့တွေကိုထမ်းရတဲ့ပေးရတဲ့ဆရာသည်ခဏလေးပဲထမ်းရတာဘာမှမဝေးဘူး။တဏှာကနေတဏှာတည်သွားကြတော့လေးတဲ့အချိန်ခါမှာမောတဲ့အချိန်ခါမှာခိတ္တချပြီးတော့နားလို့ရတယ်။ပန်းချီလို့ရတယ်ဒီမှာပြန်ထမ်းမယ်ဆိုပြီးတော့ဒီလေးတွေလေးလံတဲ့ထုတ်ပိုးတွေကိုချထားလို့ရသေးတယ်ပေါ့အခုခန္ဓာဆိုတဲ့ဝန်တော့ဝန်ပိုးကဘရောမကိုချထားလို့မရဘဲနဲ့ဘုရားပရိသတ်အမြဲတမ်းမထမ်းရအောင်လားကဲတနည်းသေးလားနေတိုင်းလားခဏထမ်းတာလားအမြဲထမ်းတာအမြဲထမ်းရတဲ့ဝန်တော့ဝန်ပိုးနော်ခန္ဓာတန်ထမ်းနေရတဲ့ဝန်တုတ်ဝန်ပိုးဒီအလွန်တရားလီလံသလိုအမြဲတမ်းဝစဉ်ထမ်းပိုးနေရတဲ့ဒီခန္ဓာဝန်တုတ်ဝန်ပိုးဒီအမတန်မှလီလေဘေကွေယံတော်များဥစ္စာတော်ခွေစင်စိဧကံအမှန်အဖြစ်ပင်စက်ခန္ဓာခန္ဓာ၅ပါးယုံနာတရားတို့ဒီပါပါလီလံတဲ့ဝန်တုတ်ဝန်ပိုးပါပဲကဲအဲ့ဒါလေးဘုန်းကြီးတို့ပြိဿနေငန်းလေးနဲ့ဆိုကြည့်ခန္ဓာငါးပြာဝန်ထုတ်ဟာ လွန်စွာလေးလာသည်ခန္ဓာငါးပါးဝန်ထုတ်ဟာလွန်စွာလေးလာသည်ခန္ဓာငါးပါးဝန်ထုတ်ဟာလွန်စွာလေးလာသည်ဘာဝန်ထုတ်လဲခန္ဓာငါးပါးဆိုတဲ့အထုပ်အပိုးသည်ဘုရားပရိသတ်မှာလူတိုင်းလူတိုင်းရှိနေတဲ့ခန္ဓာအဲ့ဒီခန္ဓာသည်ဘယ်နှပါးလို့ဆိုရင်၅ပါးပေါ့ရုပ်ခန္ဓာဝေဒနာခန္ဓာသိဉ္ဇခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာနော်ခန္ဓာဘယ်နှပါးရုပ်ခန္ဓာတဲ့ရုပ်တရားပေါင်းစုဝေဒနာခန္ဓာဝေဒနာပေါင်းစုသိဉ္ဇခန္ဓာအမတ္တသိဉ္ဇပေါင်းစုသင်္ခါရခန္ဓာပြုပြင်စီမံတဲ့ပေါင်းစုဝိညာဉ်ခန္ဓာသိမှုပေါင်းစုခန္ဓာဆိုတဲ့ဒီစကလုံးကဘာကိုပေါ်ပြလဲဆိုရင်အပေါင်းအစုလို့အဓိပ္ပာယ်ရတယ်။ဘုရားပရိသတ်မှာရှိနေတဲ့ခန္ဓာသည်တစ်ခုတည်းတစ်မျိုးတည်းမဟုတ်ဘူး။ပေါင်းတာစုထား။အပြင်ဘက်ကနေပြီးတော့မြင်ရတဲ့တဘာဝကိုယ်အစိတ်ပိုင်းတွေကိုပဲကြည့်ပေါ့။အသားတွေအယိုးတွေအကျိုးတွေမပေါင်းတာဟုတ်လား။အဲကိုယ်အစိတ်ပိုင်းတွေပေါ့ခုနအစုပ်အသေးကလေးစားတွေဒါတွေအလုံးပေါင်းတာစုထားတော့ပေါင်းအစုဆိုတဲ့အသေးပဲကိုခန္ဓာဆိုတဲ့သကလုံးကရပါတယ်ရုပ်ခန္ဓာရုပ်တရားပေါင်းစုဝေဒနာခန္ဓာသည်ခံစားမှုသဘောတရားပေါင်းစုမှပင်ရခန္ဓာမှတ်သားစီမံမှုပေါင်းစုသင်္ခါရခန္ဓာပြုပြင်စီမံမှုပေါင်းစုဝိညာဉ်ခန္ဓာသိမှုပေါင်းအစုနော်ပေါင်းစု၅မျိုးကိုခန္ဓာ၅ပါးလို့ပြောတယ်။အဲဒါဝန်ထုတ်ဝန်ပိုးနဲ့တူတဲ့ဒီခန္ဓာ၅ပါးဘလို့လေးသလဲလို့မပြောခင်ဒီခန္ဓာ၅ပါးရဲ့အကြောင်းဘုရားပရိသတ်မှတ်မိအောင်ဒီခန္ဓာ၅ပါးရဲ့သဘာဝလေးသိအောင်ပေါ့ပထမဦးဆုံးလေ့လာကြည့်ရင်ရုပ်ခန္ဓာလို့သုံးနေကြတဲ့ဒီရုပ်တရားပေါင်းစုဆိုတာဘာသဘာဝဘာသဘောရှိတုံးဆိုရင်ထောက်ပြန်တဲ့သဘောရုပ်ခန္ဓာသည်ဘာသဘောလဲ။အဲရုပ်တရားရဲ့သဘောတရားသည်ဘာဖြစ်တတ်သောဆိုလို့ရှိရင်ဖောက်ပြန်တတ်တယ်ပဲပြောရမယ်။တိတ္တနာပိသုပတိအုံနေနာပိသုပတိတိတ္တနာပိအိကြောင့်တဲ့သုပတိဖောက်ပြန်တတ်ပါ၏အုံနေနာပိအပူကြောင့်တဲ့သုပတိဖောက်ပြန်တတ်ပါ၏ပူတဲ့ခါလေးပဲဖောက်ပြန်သွားအပူချိန်နဲ့ထိတွေ့တဲ့အချိန်ခါမှာဒီခန္ဓာကိုယ်တစ်ချိန်ချိန်နဲ့ပူလာတယ်ပေါ့အဲဆိုနေဘူးကြီးတွေသွားလာတဲ့အချိန်ခါမှာပူချက်တွေပေါ့ပူမိတယ်ပေါ့မဖြစ်ဘူးလားအဲ့ဒါဘာဖြစ်သွားတော့ဖောက်ပြန်သွားတယ်ဒါခါနေကြလို့ရှိရင်ဘုန်းကြီးတို့အေးခံတဲ့အချိန်ခါရွှေချိုးမှားတယ်ပေါ့လေတိုက်ခံတယ်ပေါ့ဒီခန္ဓာကိုယ်နေမကောင်းတော့ဘူးအေးမိတယ်နှာစီးတယ်ချောင်းဆိုးတယ်ဆိုပြီးတော့မဖြစ်ဘူးလားအဲ့ဒါဘာဖြစ်သွားတာလဲဖောက်ပြန်သွားတာအပူကြောင့်လေဖောက်ပြန်တယ်အေးကြောင့်လေဖောက်ပြန်တယ်ဆိုတာရုပ်တရားရဲ့သဘောတဲ့ဒါကြောင့်ယူပက္ခန္ဓာရဲ့သဘောကိုမှတ်ခြင်းဖောက်ပြန်တယ်လို့မှတ်ပေါ်ယူပက္ခန္ဓာသည်ဘာဖြစ်တတ်လဲဖောက်ပြန်တတ်တယ်ဝေဒနာခန္ဓာဝေဒနာဆိုတာဒီခံစားတဲ့သဘောတရားပါဝေဒနာသည်ဘာလို့လဲခံစားတယ်ဝေဒနာကခံစားသည်ကောင်းတာကိုလည်းခံစားသည်မကောင်းတာလည်းခံစားသည်ကောင်းမကောင်းအလေလတ်ကိုလည်းပဲခံစားတတ်တာသည်ဝေဒနာဟာဒီနေ့တော့ပြင်ကတော့နေရတာတတ်တော့တတ်တာရှိတယ်နေလို့ကောင်းတယ်ဟာဒီနေ့စားရတော့တာအဆင်ပြေတယ်စားလို့ကောင်းတယ်ဘသူကခံစားလဲဝေဒနာကခံစားတာနော်အဆင်မပြေတဲ့အခါကျလို့ရှိရင်ဟာဒီနေ့နေရတာမကောင်းဘူးပင်ပန်းလိုက်တာပေါ့ဒီနေ့စားလို့တောက်လို့မကောင်းဘူးဘာမှအရသာမတွေ့ဘူးဆိုတာလေးပဲဘယ်သူကခံစားတာဝေဒနာကခံစားတယ်ဝေဒနာသည်ခံစားတဲ့သဘောဝေဒနာကဘာသဘောသိညာဆိုတာသည်မှတ်သားတဲ့သဘောတရားပါမှတ်ထားတယ်နော်ငယ်လေးတွေကနေပြီးတော့ခုချိန်ကြည့်ဘုန်းကြီးပရိသတ်တစ်မျိုးပြီးတစ်မျိုးမသိတာတွေမမှတ်ဘူးလားအဲငငယ်ကနေပြီးတော့ခုချိန်ဒီမှတ်နေလိုက်တာမပြီးသေးဘူးဒါအမေခေါ်တယ်ဒါဖေခေါ်တယ်ကစပြီးတော့မှတ်လာခဲ့ ဒါအပြုပဲဒါကညီပဲဒါကအစိမ့်ပဲဒါကအဝါပဲဒါကဘာပဲဘောတိသမန္တညာရဝတ္ထုမန္တညာတသိသမေအာလုံးလိုက်ပြီးတော့မှတ်သားနေတာသည်ဘသူမှတ်တာလေတင်ညာကမှတ်တယ်အဲ့တင်ညာကလည်းပဲသဘောတရားတစ်မျိုးအဲ့ဒီခန္ဓာထဲမှာရှိနေတဲ့သဘောတဘာဝကျင်းချုပ်ကြည့်ငါးမျိုးပေါ့နော်ယူဘက်ခန္ဓာကဘာသဘောရှိလဲဖောက်ပြန်နေဝေဒနာကခံစားတယ်တင်ညာကမှတ်သားတယ်သင်္ခါရခန္ဓာဆိုတာဒီပြုပြင်စီမံတဲ့သဘောပါသွားမယ်လာမယ်ထားမယ်ထိုင်မယ်ရှေးစောပြီးတဲ့တိုက်တွန်းပြီးတဲ့ပြုပြင်စီမံပြီးနေတဲ့ဆိုတာဒီသင်္ခါရကထိုင်နေရာကနေပြီးတော့ထားလိုက်အောင်မေနော်ရက်နေရာကနေပြီးတော့သွားလိုက်အောင်မေသွားခြင်းနဲ့ရက်ခြင်းနဲ့နေခြင်းနဲ့ထိုင်ခြင်းနဲ့အိတ်ခြင်းနဲ့စားခြင်းနဲ့လို့ပြုပြင်စီမံပေးနေတာတိုက်တွန်းပေးနေတာဒီသင်္ခါရနော်ပြုပြင်စီမံပေးတာဘယ်သူလဲသင်္ခါရသင်္ခါရဒီပြုပြင်စီမံတဲ့သဘောဝိညာဉ်နဲ့ခန္ဓာဝိညာဉ်ဆိုတာဒီတိတဲ့သဘောပါဝိညာဉ်ဆိုတာဘာလို့တက်လဲတိတဲ့သဘောခုဘယ်သူကတိနေတော့ဝိညာဉ်ကတိတယ်ဝိညာဉ်ဆိုတာစိတ်ဖြစ်ပေါ့နော်ဘယ်လိုမျိုးမျိုးပုံပုံသိတယ်ဟိုကြောင်းလည်းသိတယ်ဒီကြောင်းလည်းသိတယ်ဟိုကိစ္စလည်းသိတယ်ဒီကိစ္စလည်းသိတယ်ကိုယ်မှာဘာဖြစ်နေလဲဆိုတာလည်းသိတယ်စိတ်မှာဘာဖြစ်နေလဲဆိုတာလည်းသိနေတယ်ဆိုတာဒီဝိညာဉ်ကသိတာဘသူသိသိတဲ့သဘောတရားဆိုသည်ဝိညာဉ်နဲ့ခန္ဓာခန္ဓာဘယ်နှပါဆိုကြည့်ပေါက်ပြန်ခံစားမသာစီမံတိကြောင်းကျံခန္ဓာအကျဉ်းသာဖောက်ပြန်ခံစားမသာစီမံတိကြောင်းကျံခန္ဓာအကျဉ်းသာဖောက်ပြန်ခံစားမသာစီမံတိကြောင်းကျံခန္ဓာအကျဉ်းသာယူဘက်ခန္ဓာကဘာဖြစ်လဲဖောက်ပြန်နေဝေဒနာခန္ဓာကခံစားတယ်သိညက်ခန္ဓာကမှတ်သားတယ်သင်္ခါရခန္ဓာကပြုပြင်စီမံနေဝိညာဉ်နဲ့ခန္ဓာကတည်တယ်ဘယ်နှမျိုးလဲခန္ဓာဘယ်နှပါအဲ့ဒီခန္ဓာ၅ပါးသည်ဘုရားပြိတ္တမှာမရှိဘူးလားဒီခန္ဓာ၅ပါးသည်တဲ့ဝန်တုတ်ဝန်ပိုးနဲ့တူပါသည်ခန္ဓာ၅ပါးသည်ဘာနဲ့တူအဲ့တော့ဘုရားပြိတ္တသည်အထုပ်ပနထုပ်ထမ်းငါးတုတ်ထမ်းနိုင်ရတယ်နော်အမတန်လေးလံတဲ့ဝန်တုတ်ဝန်ပိုးသည်ခန္ဓာကခရီးသွားတဲ့သူတွေရဲ့ထုပ်ပိုးသေးသေးရတဲ့သူကူလီပေါ့ဝန်ထမ်းတဲ့သူသူတို့ထမ်းနေတဲ့ဝန်တော်ဘုံဘိုးတွေခိတ္တထဏချပြီးတော့အနားယူလို့ရသေးတယ်အပန်းချီလို့ရသေးတယ်မထမ်းမြင်ဘူးဆိုရင်လည်းပဲหนีလို့ရတယ်ဒါပေမဲ့လို့အခုဘုန်းကြီးတို့လူတိုင်းလူတိုင်းကိုယ်စီကိုယ်ကထမ်းနိုင်ကြတဲ့ဒီခန္ဓာ၅ပါးဆိုတဲ့ဝန်တုပ်ပြီးချထားလို့လည်းမရဘူးမထမ်းမြင်လို့လည်းမရဘူးရရဲ့လားကဲနေတိုင်းနေတိုင်းထမ်းနေရတယ်ဗောရုပ်ပဲခန္ဓာယုတ်တရားသဘောစုပေါက်ပြန်တဲ့သဘောတရားစုထာဝလေးပဲဝန်တုတ်တထုတ်ပဲလို့ဘုရားရှင်ကပြောတယ်။ဘိဇကန္နာခန္ဓာ၅ပါးယုတ်နံတရားသည်ဘိဇကန္နာခန္ဓာ၅ပါးယုတ်နံတရားတို့သည်တဲ့ဘာသာလေးလံတဲ့ဝန်တုတ်ဝန်ပိုးတို့ပါပဲ။အမတန်လေးလံတဲ့ဝန်တုတ်ဝန်ပိုးဒီခန္ဓာကဝန်ကြီးဘုန်းကြီးတို့ပရိသတ်သိလေးအဲ့ဒါကြောင့်မို့လို့ခန္ဓာကတရားဓမ္မသိမြင်သွားတဲ့ယန္တာရှင်မြတ်ဒီဒီခန္ဓာဝင်ကိုချထားရမယ်ဆိုတဲ့အချိန်ခါခန္ဓာအပြစ်ပြန်မဖြစ်တော့ဘူးဆိုတဲ့အချိန်ခါမှာအမတန်မှဝမ်းသာကြပေါ့သွားတယ်နော်ဒီခန္ဓာကြီးမရှိလို့ရှိရင်မပေါ့ဘူးလားကဲမနေ့မိုးလင်းကနေပြီးတော့မိုးချုပ်နေတိုင်းနေတိုင်းဘုန်းကြီးတို့ပြိတ္တဘာလို့လုံနေကြသလဲဆိုလို့ရှိရင်ခန္ဓာဝင်ထမ်းတဲ့အလုံးနော် ပါဝန်ထမ်းကဲတာမန်ဝန်ထမ်းနေပေါ့ကိုဆိုရမှုတန်းဝန်ထမ်းနေဆိုတာလေးပဲရှိတယ်သူတို့လေးပဲတာဝန်ကိုစီထမ်းရတာပဲအဲ့ဒီတာဝန်တွေကအားလက်တဲ့နေ့အားလက်တဲ့ရက်ပေါ့မရှိဘူးလားခန္ဓာဝန်ထမ်းတဲ့သူတွေမှာဘုန်းကြီးတို့ပြိဋ္ဌာန်အားရနေဆိုတာရှိလားမောလင်းကနေမိုးချုံနေတိုင်းနေတိုင်းလုံနေရတယ်လုံလို့ပဲမကုံနိုင်ဘူးထမ်းလို့ပဲမပြီးနိုင်ဘူးမျက်စိနှလုံးပွင့်အဲ့ရငါထားတဲ့အချိန်ကစပြီးတော့လုံနေရတာဒီခန္ဓာအလုပ်တည်ကြီးပဲနော်တနေ့လုံးအရစားလိုက်တောင်းလိုက်သွားလိုက်နားလိုက်နေလိုက်ထိုင်လိုက်နဲ့လုံနေရတာလေဘာလုံလဲခန္ဓာအလုပ်ပဲမလုံချင်လေလုံရတယ်လုံချင်လေပဲလုံရတယ်ပေါ့ပင်မနေပဲလုံရတာပဲမပင်မနေလုံနေရတာအလုပ်လို့ရလားမထမ်းလို့ရလားမရဘူးဒီဝန်တော့ဝန်ပိုးရဲ့လေးလံတဲ့သဘောပင်မဆင်းရဲတဲ့သဘောတရားတွေကိုမြင်အောင်ထိတတ်ဖို့အဲ့ဒီခန္ဓာရဲ့သဘာဝကိုတွေ့မြင်သွားတဲ့အချိန်ခါမှာတန်ဝေကဉာဏ်တွေပေါ်လာဖို့လို့ညွှန်ပြပြီးတော့ဘုရားရှင်ကအဲ့ဒီဉာဏ်တော်တွေကိုဟောပေးနေတာဉာဏ်တို့တွေဒီခန္ဓာငါးပါးသည်အလွန်တရားလေးလံတဲ့ဝန်တော့ဝန်ပိုးတို့ပါပဲလေးလံတဲ့ဝန်တော်ဝန်ပိုးတွေကိုပယ်ယူနေရတဲ့သူထမ်းဆောင်နေရတဲ့သူဘုသူတွေထမ်းတယ်လေလို့ကြည်လိုက်လို့ရှိရင်အများသူငါအလုံးသူရောကိုပါမြတ်စွာသောတတ္တဝါတို့သည်ကိုစီကိုငါထမ်းနေရတဲ့ခန္ဓာဝန်ဆိုကြည့်ဝန်တန်းသူမှာမြတ်သူငါခန္ဓာဝန်ကိုထမ်းရသည်ဝန်ထမ်းသူမှာညာသူငါခန္ဓာဝန်ကိုထမ်းရသည်ဝန်ထမ်းသူမှာညာသူငါခန္ဓာဝန်ကိုထမ်းရသည်ဘာသာဟာလောစပုဂ္ဂလောပုဂ္ဂလောညာသူငါအလုံးဆိုတဲ့ပုဂ္ဂိုလ်သည်ဘာသာကားသောဝန်တို့ဝန်ပိုးတွေကိုထမ်းပိုးနေရတဲ့သူသိဆောင်နေရတဲ့သူတွေပါပဲသူလည်းပဲထမ်းရတယ်ကိုလည်းထမ်းရတယ်နော်ဒုက္ခနာဝန်တို့ဝန်ပိုးကလည်းမသက်တာကိုယ်ခန္ဓာဝန်တို့ဝန်ပိုးကလည်းမသက်တာဟုတ်ပြီလားခန္ဓာဝန်ဘလောက်လေးလဲဆိုလို့ရှိရင်ဘုန်းကြီးတို့ပြိဋ္ဌနေထိုင်မကောင်းဖြစ်တဲ့အချိန်ခါအိုမင်းမဆွမ်းဖြစ်တဲ့အချိန်ခါမှာပို့ပြီးတော့သိတာလေကိုကျမ်းမာနေသေးတယ်နေကောင်းသေးတယ်ဆိုတဲ့အချိန်ကကြတော့ပို့ပို့ပါပါသွားနိုင်လာနိုင်လှုပ်ရှားနိုင်တော့အာခန္ဓာကြီးဝန်တော့ဝန်ဖို့လို့ပဲသိလေးတယ်လို့ပြောလို့ရှိရင်လက်ခံရင်းမှလက်ခံမယ်နေတယ်မကောင်းဖြစ်ပြီခန္ဓာကိုယ်ကနာကျင်ကြိုက်ခဲနေပြီမသွားနိုင်ဘူးမလာနိုင်ဘူးမစားနိုင်ဘူးအိုမင်းမစားဖြစ်လို့အာရင်တွေကကုန်ခန်းနေပြီဆိုတဲ့အချိန်ကမှဒီခန္ဓာပင်ရတာအလွန်တရာလေးတယ်မလေးဘူးလားအဲ့ဒီတလန်သွားဖို့တောင်မှအနိုင်နိုင်နော်တဏှာကလည်းတဏှာရှိဖို့တောင်မှခက်တယ်ဆိုတဲ့အချိန်ကကြလို့ရှိရင်ဘုရားတို့ပြိဿသဘောပေါက်ပြီအခုအာရတုံခွန်ဆိုင်နဲ့ထမ်းနေတော့စိတ်ကနေပြီးတော့ဆောင်းနေတဲ့အချိန်ကမှခန္ဓာကြီးလေးလံတယ်လို့နားမလည်နိုင်ဘူးသဘောမပေါက်နိုင်ဘူးဟုတ်ပြီလားဒီခန္ဓာဒီဘုရားတို့နေမကောင်းဖြစ်တဲ့အချိန်ကမှလေးသလိုပဲနေကောင်းတဲ့အချိန်ကလေးပဲမလေးဘူးလားလေးတာပဲနော်အိုမင်းမဆွမ်းဖြစ်တဲ့အချိန်ကမှဒီခန္ဓာကြီးတိတ်ကိုလေးလံလို့တဲ့နုပြူတန်ဆွမ်းနေတဲ့အချိန်ကမှလည်းခန္ဓာဝန်လေးတာပဲကိုယ်ကအရွယ်ကောင်းသေးတယ်အားကောင်းသေးတယ်ဆိုတော့လေးလို့လေးမှမသိဘူးပေါ့ပြပြလန်လန်နဲ့ငါကြမ်းမှန်နေတယ်တန်ဆွမ်းနေတယ်ဆိုပြီးတော့ခွန်ကြီးတို့ဒီလေးချိန်လောက်ဒီခန္ဓာဝန်ဘယ်လောက်လေးတယ်ဆိုတာကိုသဘောမပေါက်နိုင်ဘူးတကယ်တကယ်နားလည်လာတဲ့အချိန်ခါဒီခန္ဓာကြီးသိပြီးတော့ဖြစ်စည်းပါလားသိပြီးတော့လေးလံပါလားအဲ့လိုသဘောပေါက်လာတဲ့အချိန်ခါကျရင်ဒီခန္ဓာဝန်ကြီးထမ်းရတာသိကုန်ညီငွေ့စရာကောင်းပြီမကောင်းလားကဲအထုပ်ပိုးတစ်ခုခုကိုနေတိုင်းရွက်ထားပါထမ်းထားပါဆိုလို့ရှိရင်ဘုရားတို့ပြိဿရွက်နိုင်ပါမလားထမ်းထားနိုင်ပါမလားထမ်းနိုင်ဘူးနော်ဘာပဲဖြစ်ဖြစ်ဒီအထုပ်ပိုးတစ်ခုကိုဒီတိုင်းဒီတိုင်းခြံထားမယ်ရွတ်ထားမယ်ဆိုလို့ရှိရင်မရွတ်ချင်ဘူးမထမ်းချင်ဘူးဒါပေမဲ့လို့ကိုမသိပဲနဲ့ထမ်းနေရတဲ့ထုပ်ပိုးသည်ဘယ်နှထုပ်တောင်ရှိ၅ထုပ်ရှိတယ်ခန္ဓာဘယ်နှပါးလဲ အထုပ်ဘယ်နဲ့ထုပ်လဲငါတို့နော်လေးတဲ့ထုပ်လားပေါ့တဲ့ထုပ်လားလေးတဲ့ထုပ်ယူဘက်ခန္ဓာထောက်ပြန်တဲ့သဘောတရားရှိတော့ဒီခန္ဓာကိုယ်ကြီးအေးကြောင့်လည်းပေါက်ပြန်မယ်အပူကြောင့်လည်းပေါက်ပြန်မယ်အေးပူတို့ကြောင့်ပေါက်ပြန်တဲ့ခန္ဓာအဲ့တော့ဒီပေါက်ပြန်မှုမဖြစ်အောင်ကိုကြိုးစားနေရကိုယ်ကြံကြံထိုင်တော့လေပဲထိုင်လို့မကောင်းတော့နော်တရားထိုင်နေခန္ဓာကိုယ်ပြန်ကြည့်ပြီးတော့အာထုတ်ကြည့်တဲ့အချိန်ကခန္ဓာရဲ့သဘာဝကိုလေ့လာကြည့်တဲ့အချိန်ခါမှာဒီခန္ဓာကြီးဘုန်းကြီးတို့ပြိတ္တမကောင်းဘူးလို့မြင်လာကြတယ်နားလည်လာကြတယ်ပေါ့ပထမဆုံးကတော့ဒီကိုယ်ခန္ဓာတက်တာသလိုပဲချမ်းသာသလိုပဲကိုယ်တိတ်တိတ်ချာချာလေးပဲပြန်လေ့လာကြည့်တော့တက်တာတာချမ်းသာတာရှိရဲ့လားကထိုင်ပြီးတော့နေတရားထုတ်ပြီဆိုတာတဏှာကြီးထိုင်ပြီးတော့ခန္ဓာကိုကြည့်ခိုင်းတာဗာကြည့်ခိုင်းခန္ဓာကြည့်ခိုင်းတဲ့ခါမှာအကောင်းတာတွေ့လားမကောင်းတာတွေ့လားတသက်တာတွေ့လားမသက်တာတွေ့အဲ့ဒါအဖြစ်မှန်ပဲသဘာဝအမှန်သောသောကဒီမကောင်းဘူးမသက်တာဘူးဆိုတာကိုဘုရားပရိသတ်ကမမြင်နိုင်ဘူးမတွေ့နိုင်ဘူးဆိုတာပဋိမထားလို့เนาะအခုဘာလို့မြင်လာတွေ့လာလဲตริฐาလို့ပေါ့အမတ်တမဲ့နေတော့ကတော့ပြည့်လေးတယ်လို့မထင်ဘူးဆင်းရဲတယ်လို့မထင်ဘူးသွားနေလာနေလှုပ်ရှားနေတာပဲထာယကထသွားလိုက်လာလိုက်စားလိုက်တောက်လိုက်နဲ့တနေ့ကုံသွားဒီလိုနဲ့ပဲတနေ့ပြီးတနေ့တလားပြီးတလားတနေ့ပြီးတနေ့ကုံသွားခန္ဓာလေးလို့လေးမှန်ตริမထားမိအသေးစားပြန်ကြည့်တဲ့ချိန်ကမှဒီခန္ဓာရဲ့သဘာဝလေးလာကြည့်ချိန်မှာဒီခန္ဓာကြီးပင်ပန်းနေလို့သိလာတဲ့ဒီခန္ဓာကြီးနှိမ့်ဆက်တယ်လို့မြင်လာတယ်နော်ခန္ဓာကြီးဘုရားပရိသတ်ကိုချမ်းသာပေးလာနှိမ့်ဆက်နေလားနှိမ့်ဆက်နေတယ်ခုထိုင်နေဆိုတော့လည်းပဲထိုင်နိုင်လားမထိုင်နိုင်ဘူးမထိုင်နိုင်တော့ရက်နေဆိုတော့ပေါ့တစ်ချိန်လုံးရက်ပြီးတော့နေလို့ရလားကဲမရနိုင်လို့ရှိရင်လည်းပဲအသားလေးခွေဖောက်ပြီးတော့အိမ်ရတဲ့အိမ်နေဆိုတော့ကနေနိုင်လားမနေနိုင်ဘူးကိုတစ်မျိုးပြီးတစ်မျိုးဣရိယာပုတ်ပြောင်းနေတယ်ဆိုတာအမှန်ပြောလို့ရှိရင်မခံနိုင်လို့ပြောင်းရတာနော်မတက်တာလို့ပြောင်းနေရတာပေါ့တက်တာလေဆိုလို့ရှိရင်ဘုန်းကြီးတို့ထိုင်ပြီးတော့နေတာတော့တက်တာလေအနေထမ်းမျိုးရှိရလားရနေတာနဲ့ဆိုင်ရင်သွားနေတာနဲ့ဆိုင်ရင်ထိုင်နေရတာကအများကြီးတက်တာမထမ်းပိုးပြီးတော့လှုပ်လှုပ်နေရတာနဲ့ဆက်လို့ရှိရင်အခုတရားထိုင်လို့ငြိမ်ငြိမ်လေးထိုင်နေရတာမသက်တာဘူးလားသက်တာလေနော်ဒါပေမဲ့လို့မသက်တာဘူးလို့ဖြစ်နေတယ်ဆိုတာဒီခန္ဓာကြီးလေးလို့လားပေါ့လို့လားဆင်းရဲလို့လားချမ်းသာလို့လားဆင်းရဲလို့ပူတော့လဲတစ်မျိုးအေးတော့လဲတစ်မျိုးနဲ့ဖောက်ပြန်တတ်တဲ့သဘောတရားအဲ့ဒါကိုလိုက်ပြီးတော့ညှိနေရထိနေရတော့ပင်ပန်းနေဆင်းရဲတယ်ဝေဒနာခန္ဓာခံစားတဲ့သဘောတရားအစုကဲကိုယ်ခံစားကျင်တာသည်ဘသူပဲရှိရှိအကောင်းကိုသာခံစားကျင်တာပဲမကောင်းတာဆိုလို့ရှိရင်မခံစားကျင်ဘူးတရားထိုင်နေဆိုရင်လည်းပဲတက်တော့တက်တာလေးချမ်းချမ်းသာသာလေးပဲနေကျင်တယ်ချမ်းချမ်းသာသာချူမတ်ကျင်တယ်ဒါမျိုးလို့ချိန်တိုင်းချိန်တိုင်းမှာချမ်းသာကျင်လို့ရလားမရဘူးချမ်းသာတဲ့အခါရှိသလိုဆင်းရဲတဲ့အခါမရှိဘူးလားချမ်းသာတယ်ဆိုတာသည်ဒုက္ခဝေဒနာချမ်းသာတာပါလေဆင်းရဲတာကဒုက္ခဝေဒနာဒီခံစားမှုကအမျိုးမျိုးပုံပုံဘုန်းကြီးတို့ပြိဋ္ဌာန်မှာဖြစ်မှာပဲအစဉ်ပြေနေတဲ့အချိန်ခါမှာဒုက္ခဝေဒနာပေါ်မယ်အစဉ်မပြေတဲ့အချိန်ခါကြီးဒုက္ခဝေဒနာပေါ်မယ်အစဉ်ပြေတာလည်းမဟုတ်ဘူးအစဉ်မပြေတာလည်းမဟုတ်ဘူးဆိုလို့ရှိရင်ဥပေက္ခာပေါ့အာဒုက္ခမဒုက္ခတက်တာတာလည်းမဟုတ်ဘူးမတက်တာတာလည်းမဟုတ်ဘူးချမ်းသာတာလည်းမဟုတ်ဘူးမချမ်းသာလည်းမဟုတ်ဘူးဒါလိုပဲဆိုပြီးတော့ဒီဥပေက္ခဝေဒနာလည်းမရှိဘူးလားအဲ့ဒီဝေဒနာတွေတစ်မျိုးပြီးတစ်မျိုးနှိမ့်ဆက်နေလိုက်မယ်ဝေဒနာဝန်တော့ဝန်ဖို့ကိုလည်းထမ်းရွက်နေရတယ်ဘယ်သူထမ်းနေလဲသူရောကိုယ်ပါအာလုံသောတ ত্ত্ব ဝါတွေမထမ်းရအောင်လားပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းတ ত্ত্ব ဝါတိုင်းတ ত্ত্ব ဝါတိုင်းဒီခန္ဓာရှိသူမှန်မှန်များပြီးတဲ့ခန္ဓာဝန်ကိုထမ်းနေရတဲ့သူတွေပဲကဲအသက်ကြီးတဲ့သူတွေလည်းပဲခန္ဓာဝန်ထမ်းသက်ငယ်တဲ့သူတွေလည်းထမ်းပေါ့ယောက်ျားအမျိုးသားတွေလည်းပဲထမ်းနေရတာပဲအမျိုးသမီးမိန်းမတွေလည်းထမ်းရတာပဲမထမ်းရတဲ့သူရှိလားမထမ်းရတဲ့သူမရှိဘူးသက်ရှိတ ত্ত্ব ဝါနှံနှံမြ ခန္ဓာရှိသူမန္တမြသည်ခန္ဓာဝန်တို့ဝန်ပုဂ္ဂိုလ်ထမ်းရသည်ပါရဝေပိဿခန္ဓာပါလာသာသောစပုဂ္ဂလောဘေကဝေရဏောမြာဟောจิตတောပုဂ္ဂလောအများသူငါပုဂ္ဂိုလ်တတ္တဝမန္တမြသည်ပါရဂံဟောခန္ဓာဆိုတဲ့ဝန်တို့ဝန်ပုဂ္ဂိုလ်ထမ်းပိုးနေရပါလေပင်ဆောင်နေရပါလေပါရဒနာဒုက္ခံလောကေပါရနိခေပနံဒုက္ခံအဲ့တော့အဲ့လိုဝန်တို့ဝန်ပုဂ္ဂိုလ်ထမ်းဆောင်နေရတာဘာကြောင့်ထမ်းနေရတယ်လဲဘာကြောင့်ဒီခန္ဓာဖြစ်ပေါ်နေတယ်လဲခန္ဓာဖြစ်တဲ့အကြောင်းဒီဝန်တို့ဝန်ပုဂ္ဂိုလ်ညာလာဘုံညာလာချောင်းကိုလေးပဲမြတ်စွာဘုရားရှင်ကသဗ္ဗညုတဉာဏ်နဲ့သိတော့အလားခန္ဓာကတရားကျင့်တဲ့ရံတော်တွေကိုဘုရားရှင်ကရှင်းပြတယ်ဘုန်းကြီးတို့တာမန်အသိဉာဏ်လေးနဲ့ဒီခန္ဓာကြီးဘယ်လိုဖြစ်လာလဲဘယ်ကနေပြီးတော့ဒီခန္ဓာရလာလဲဆိုတာသိဖို့လွယ်ပါမလားဘုရားရှင်ကသိတယ်နော်သဗ္ဗညုတဉာဏ်နဲ့ဘာဉာဏ်လဲသဗ္ဗညုတဉာဏ်ဆိုတာအလုံးစုံအကုန်သိတဲ့ဉာဏ်သိစရာမှန်သမျှဘာမှမကြံရအောင်သိတဲ့ဉာဏ်တော်နဲ့ခန္ဓာရဲ့အကြောင်းကိုဘုရားရှင်လေ့လာကြည့်ကိုယ်တိုင်လည်းပဲသိဟာရိခန္ဓာကြီးပင်ဤပေပုံရလာတယ်လေခန္ဓာကြီးဘာကြောင့်ဖြစ်လာတယ်လဲဆိုတာကိုဘုရားရှင်ကတွေ့မြင်နေသို့ကြည့်တမက်တွေ့တာခင်တနာဝန်ထုတ်ယူလေသည်တမက်တွေ့တာခင်တနာဝန်ထုတ်ယူလေသည်တမက်တွေ့တာခင်တနာဝန်ထုတ်ယူလေသည်အဲ့ဒီဝန်တော်ဝန်ဖို့ဆိုတဲ့ခန္ဓာ၅ပါးကိုဘသူကယူတယ်လေတဏ္ဏကယူပေးတာဘသူကယူပေးအဲ့ဆိုလို့လားဘုန်းကြီးတို့ပြိဿခန္ဓာဘာကြောင့်ဖြစ်လာတယ်လဲဆိုရင်တဏ္ဏကြောင့်ဖြစ်တယ်လို့ပြောရမှာပေါ့ခန္ဓာဘာကြောင့်ဖြစ်ခန္ဓာပင်ကစတဏ္ဏကစနော်လူတိုင်းလူတိုင်းမှာဘုန်းကြီးတို့ပြိဿဒီတဏှာရှိနေသေးရင်ဒီခန္ဓာရှိနေအောင်ပါပဲအမတန်လေးလံတဲ့ဝန်တို့ဝန်ဖို့ပဲခုခန္ဓာသဘာဝကြည့်တဲ့အချိန်ခါမှာမကောင်းဘူးအဲ့ဒီခန္ဓာကြီးရှိနေလို့ရှိရင်ဆင်းရဲမှာပဲခန္ဓာကြီးရှိတော့ယောဂအပေါင်းဆုံးခံစားရတယ်ခန္ဓာရှိတော့ပင်ပန်းနေခန္ဓာရှိတော့အမြဲတမ်းမတက်မသာဆင်းရဲတယ်လို့သိနေတဲ့သူပြီးခန္ဓာကြီးကိုလိုချင်သေးလားမသိတဲ့သူကလိုချင်တယ်မသိတယ်ဆိုတာဒီအဝိဇ္ဇာမသိတာပါလေလိုချင်တယ်ဆိုတာကတဏှာဟုတ်ပြီလားဒီကံတရဲ့ဆင်းရဲတဲ့အကြောင်းကိုဘုရားပရိသတ်မသိမမြင်အောင်ဘသူကဖုံးလွှမ်းတာလေဆိုလို့ရှိရင်အဝိဇ္ဇာကဖုံးတယ်ဘသူဖုံးတာအဲမသိတဲ့အကြောင်းမို့လို့ဒီခန္ဓာကြီးကောင်းတယ်လို့သဘောကျပြီးတော့လိုချင်နေတာကတဏှာလိုချင်တာကဘာမသိတာကအဲ့တော့ဘုန်းကြီးတို့ပြိဿမှာဒီအဝိဇ္ဇာနဲ့တဏှာရှိနေသေးတယ်မြတ်ခန္ဓာရနေအောင်ပါပဲရှိနေအောင်ပါပဲပေါ့ဟာဒီဘဝမှာလည်းပဲဒီခန္ဓာကြီးရှိသလိုနောက်ဘဝတစ်ခုပြောင်းပြန်တော့လည်းပဲနောက်ခန္ဓာအပိတ်တစ်ခုမလာဘူးလားကဲနောက်တဲ့ဘဝကြောင်းတော့လေပဲနောက်ခန္ဓာတစ်မျိုးမရဘူးလားလူဖြစ်တော့လေပဲလူခန္ဓာပေါ့တော့အခုလူတွေရဲ့ပုံမှန်သဏ္ဍာန်လူခန္ဓာရကြကဲတိဋ္ဌံဖြစ်တော့လေပဲတိဋ္ဌံခန္ဓာမရဘူးလားဒီလေးကြောင့်ဖြစ်ဖြစ်ချောင်းကုန်မနေတဲ့တိဋ္ဌံရေမနေတဲ့တိဋ္ဌံသွားသွားတဲ့တိဋ္ဌံသူတို့မှလေပဲအပြီးစီးခန္ဓာမရှိဘူးလားပုံသဏ္ဍာန်တော့ပြောင်းသွားတယ်သိရှိတတ္တဝတိုင်းမှာဘာရှိတော့ခန္ဓာရှိတယ်သိရှိတတ္တဝတိုင်းဘာရှိခန္ဓာရှိရင်ဒုက္ခရှိတယ်ပေါ့ခန္ဓာရှိဘာရှိအဲဒုက္ခရှိတယ်ဆိုတော့ဘုန်းကြီးတို့ငဲသူမှလည်းပဲခန္ဓာမရှိဘူးလားငဲသူလည်းပဲဒုက္ခမกินဘူးကြီးတဲ့သူရောခန္ဓာမရှိဘူးလားသူကဒုက္ခกินမှာမกินဘူးလူဖြစ်တော့လည်းပဲလူခန္ဓာရှိတော့လူဒုက္ခရတာပဲပေါ့လူဖြစ်တော့ဘာဒုက္ခရ ကတိဆန်ဖြစ်တော့လည်းပဲတိဆန်ခန္ဓာရှိတဲ့အတွက်ကြောင့်မလို့တိဆန်ဒုက္ခမရဘူးလားကဲဒါလို့ဆိုလို့ရှိရင်ကမနတ်ပြည်မှာနတ်သားနတ်သမီးတွေစည်းစိမ်တွေနဲ့ချမ်းသာတွေနဲ့ပြည့်စုံတယ်ဘုံမိမ့်မန်တွေပရိသတ်ပင်တွေနဲ့ချမ်းသာတွေလို့ပြောပေမဲ့လို့တို့မှလည်းပဲခန္ဓာမရှိဘူးလားခန္ဓာရှိရင်ဒုက္ခกินရဲ့လားမกินဘူးเนาะကဲနတ်ဖြစ်တော့လည်းပဲနတ်ဒုက္ခဇမဖြစ်တော့လေဇမဒုက္ခဘလို့တတ္တဝါပဲဖြစ်ဖြစ်ဘသူပဲဖြစ်ဖြစ်တသိမှန်မှန်များခန္ဓာရှိသူမှန်မှန်များသည်ဆင်းရဲဒုက္ခဖြစ်နေကြသည်အဲ့ဒီဆင်းရဲဒုက္ခဖြစ်ရတဲ့အကြောင်းရင်းကိုမြတ်စွာဘုရားပြလိုက်တော့အဝိဇ္ဇာနဲ့တဏှာဘာနဲ့ပါမသိတာနဲ့လိုချင်တာပေါ့မသိတာနဲ့ပါလေမသိတာကကဲခန္ဓာအကြောင်းကိုမသိတဲ့အဝိဇ္ဇာဘုရင်တို့ပြိဿမှာမရှိဘူးလားသူခန္ဓာအကြောင်းကိုမသိတဲ့အတွက်ကြောင့်မလို့အဝိဇ္ဇာတွေရှိအဲ့ဒီအဝိဇ္ဇာကိုပင်နိုင်အောင်လို့ခန္ဓာအကြောင်းသိအောင်လို့ကိုတရားကျင့်တာတော့တရားထုတ်တယ်ဆိုတာနေကောင်းထိုင်ကောင်းမှုယောဂပြောက်ကင်းမှုအာစိစိတ်ချမ်းသာတွေရဖို့ဒီရွယ်ချက်မျိုးမဟုတ်ဘူးဘာရွယ်ချက်ကမှသိမှန်လို့ဆိုလို့ရှိရင်ခန္ဓာအကြောင်းကိုသိအောင်ကျင့်နေတော့တရားကျင့်နေရွယ်ချက်ဒီဘာအကြောင်းသိဖို့မသိတာကအခုတဖြည်းဖြည်းနဲ့ဘုန်းကြီးတို့ပြိဿသိလာတယ်ပေါ့ဒီနေ့တနေ့အားထုတ်ပြီးမိုးလင်းကနေပြီးတော့မိုးချုပ်အားထုတ်လိုက်တော့ကဲစိုးစိုးကမသိတဲ့သဘောတရားတွေကိုတဖြည်းဖြည်းနဲ့သိလာတယ်နော်အရင်တော့ကကိုယ်ခန္ဓာကိုယ်ဒုက္ခကျင်းနေကျမ်းပါတယ်နေကောင်းတယ်လို့မထင်ဘူးလားကိုထင်တဲ့အတိုင်းဖြစ်ရလားမဖြစ်ဘူးထင်တဲ့အတိုင်းမဖြစ်ဘူးခန္ဓာကြီးဟိုနာကနာဒီနာကနာဟိုနာပေါက်ပြန်ဒီနာပေါက်ပြန်နေရှိနေတယ်ပေါက်ပြန်တဲ့သဘောတရားတွေရှိတယ်လို့ဒီသဘောဝါလေးမြင်လာတယ်ပေါ့အဲ့ဒါအမှန်မြင်လာလားအမှားမြင်လားအမှန်မြင်လာတာပေါက်ပြန်တဲ့သဘောဝါမရှိဘူးလားကဲကောင်းတာလေးပဲခံစားရတယ်မကောင်းတာလေးခံစားရတယ်ဆိုတော့ဝေဒနာသဘောမရှိဘူးလားဒီသဘောတရားလေးပဲနည်းနည်းနားလည်လာတာဟုတ်ပါလားငါတို့ဒီခန္ဓာကြီးရှိတဲ့အတွက်ကြောင့်မို့လို့ကောင်းတလေဆိုးတလေတက်တာလိုက်ဆင်းရဲလိုက်နေတာလိုက်မနေတာလိုက်နဲ့မျိုးမျိုးခံစားနေရတယ်ဒါဝေဒနဲ့ခန္ဓာပဲလို့နားလည်လာဒီခန္ဓာကြီးမှာလည်းငါတို့ဒီတဲ့မှတ်သားစီမံတဲ့သဘောတရားတွေရှိနေတယ်သိတဲ့သဘောတရားတွေရှိနေတယ်အရင်တုန်းကကိုယ်စိတ်ဘယ်လောက်ပြတ်နေမှမသိဘလတိငိမ်မှုကင်းနေဆိုတာကိုဘုန်းကြီးတို့ပြိဿသတိမထားမိကိုတရားလေးပဲအာထုတ်ကြည့်လိုက်တော့ကိုယ်စိတ်ဒီမတိငိမ်ဘူးလို့သိလာတယ်နော်ကဲခေါ်ကြောင်းဒီကြောင်းတွေကိုမတွေးကျင်လည်းပဲတွေးဖို့မရောက်ချင်လည်းပဲရောက်ဖို့တရားယုံမှာပဲနေလို့ထားပြင်မယ်လို့မနေနိုင်ဘူးစိတ်ကသူ့တဘာဝအတိုင်းတွေးနေကြံနေတဲ့သဘောတရားမရှိဘူးလားကဲအဲ့ဒါကိုသိလာတယ်ဆိုတာလေးပဲဘုန်းကြီးတို့ပြိဿအမှန်တရားကိုသိလာတာပဲ။ဘာလို့သိလာလဲ?ခန္ဓာရဲ့သဘာဝ။ဘာသဘာဝ?ခန္ဓာသဘာဝခန္ဓာ၅ပါးဆိုတာများနေသေးရင်ဘုန်းကြီးအချင်းချင်းပြီးတော့ပြောမယ်။ခန္ဓာ၅ပါးဆိုတာနဲ့ရုပ်နာနှစ်ပါးဆိုတာနဲ့တည်တူပဲ။နော်။ခန္ဓာ၅ပါးယူပဲခန္ဓာ၊ဝေဒနာခန္ဓာသင်္ညေခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာငါးလုံးဒီစကလုံးငါးလုံးမှတ်ရတာရှုပ်ပါတယ်များပါတယ်ဆိုလို့ရှိရင်နှလုံးပဲနှမျိုးပဲမှတ်ယုံနေနာဘာနဲ့ပါလဲယူပဲခန္ဓာသည်ယုတ်တရားယူပဲခန္ဓာဘာတရားအကျံတဲ့သဘောတရား၄ခုခံစားတယ်မှတ်သားတယ်ပြုပြင်စီမံတယ်သိတယ်ဆိုတာသည်နန္တရားဗတရားလေကဲခံစားတာဘုန်းကြီးတို့ပြိဿအတိစိတ်မပါဘူးလားစိတ်နဲ့တွဲပြီးတော့မှခံစားမှုဆိုတာသိတယ်ခံစားရတယ်ပေါ့ကဲမှတ်တယ်ဆိုတာလေးပဲယုတ်ကမှတ်တာလားနာငါမှတ်တာပြုပြင်စီမံနေတယ်ဆိုတာလေးပဲယုတ်ကလားနာငါလားသိတယ်ဆိုတာလေးပဲယုတ်လားနာလားအဲ့တော့ခန္ဓာ၅ပါးမှာယုတ်ခန္ဓာကတစ်ပါးနံခန္ဓာက၄ပါးပေါင်းလိုက်လို့ရှိရင်ပြောလိုက်လို့ဆိုလို့ရှိရင်ယုံနဲ့နံဘာနဲ့ပါလဲ ယုံနဲ့ဒီတဘာဝဒီခန္ဓာရဲ့တဘာဝဒီယုံနဲ့တရားသာဖြစ်တယ်။အဲ့တော့ဒီခန္ဓာ၅ပါးယုံနဲ့၅ပါးရှိနေသေးတဲ့များဒုက္ခဆင်းရဲဆိုတာဖြစ်နေတယ်။ခန္ဓာရှိနေရင်ဘာရှိနေလဲ။ဒုက္ခဆင်းရဲဆိုတာရှိနေတယ်ဒီဒုက္ခဆင်းရဲတွေကိုရှားဖွေပေးနေတာ။ရပ်ယူပေးနေတာဒီဘယ်သူတော့တဏ္ဏဘယ်သူလဲလေ။ကဲလေးလံနဲ့အထုပ်ပိုးကြီးတွေဘုန်းကြီးတို့ပရိသတ်ရဲ့ခေါင်းပေါ်ကိုပြစ်ပြစ်တင်ပေးနေတာဘယ်သူလဲတဏှာပေါ်နော်လူကျင်တဲ့တဏှာနဲ့ဟွာလေးပဲလူကျင်တဲ့တရားလေးပဲလူကျင်တဲ့ဟွာဖြစ်ခြင်းနဲ့တရားဖြစ်ခြင်းနဲ့နော်ဟိုရခြင်းတရားခြင်းနဲ့ရခြင်းနေတယ်ဆိုတာဒီလူကျင်နေတယ်ဆိုတာဖြစ်ခြင်းနေတယ်ဆိုတာဒီဘာလဲတဏှာအဲ့တဏှာကြောင့်ဒုက္ခတွေနေလာတာများသွားကဲခိုတခုရကျင်တော့အဲ့တခုရအောင်လို့မလုပ်ရဘူးလားမရှာရဘူးလားကဲသတ္တလားဆင်းရဲလားအဲ့ဆင်းရဲဒုက္ခမှန်တကယ်ကြောရင်ဘသူပေးလဲတဏှာပေးတာကဲဗာလိငါဖြစ်ကျင်လိုက်တာဖြစ်ကျင်တာလေးဖြစ်အောင်လို့ကြိုးစားနေရတယ်အာထုံနေရတယ်လောက်ကန်နေရတယ်ဖြစ်ကျင်တာတွေကိုဖြစ်အောင်လို့ကြိုးလုံးနေရတဲ့ဒုက္ခဘသူကြောင့်ဖြစ်တာလေတဏှာကြောင့်ဖြစ်တာအဲ့တဲ့မဲ့ခင်မင်းတွေ့တာနေတဲ့တဏှာတဏှာရဲ့သဘောကဘာဖြစ်တတ်တော့ဆိုလို့ရှိရင်တဲ့မဲ့တတ်တယ်တွေ့တာတတ်တယ်ခင်မင်းတတ်တယ်နော်တဲ့မဲ့ခင်မင်းတွေ့တာနေတဲ့တဏှာဒီဝန်တော့ဝန်ပိုးတွေကိုယူပေးနေတာနဲ့တူတယ်ဝန်တော့ဝန်ပေးတွေတင်ပေးနေတာနဲ့တူတယ်ကဲတဏှာကြောင့်အထုပ်တွေဘုန်းကြီးတို့ပြိဿတဖြည်းဖြည်းနဲ့ပို့ပို့ပြီးတော့မလေးလာဘူးလားကဲလေးတဲ့လေးလေးတဲ့လေးအောင်ဘသူကရှာပေးတနာရှာပေးတယ်ကဲတနာရှာပေးလိုက်ဘုရင်တော်ပရိသတ်ကရအောင်ယူလိုက်ရလာပြန်တော့အဲဒီမှာအထုပ်တစ်ထုပ်ပေါ့လေးတဲ့ထုပ်လားပေါ့တဲ့ထုပ်လားတသတာလားဆင်းရဲလားဘသူယူပေးတာကဲတနာကယူပေးတယ်ဆိုတော့ဒီတနာကမကုံနိုင်ဘူးမသိမချင်းဒီတနာကုံရဲ့လားကဲပြေးသွားတော့ဘောဘုန်းကြီးတို့ပြိတ္တနောက်ဘဝနောက်ခန္ဓာရပြန်တော့ဘောတိတနာမလာဘူးလားလာတာပဲဘဝတိုင်းဘဝတိုင်းမှာတဏှာနဲ့အမြဲတမ်းတွဲပြီးတော့နေတဏှာနဲ့ခင်မင်းနေကြသည်ကဲခင်မင်းတဲ့အတွက်ကြောင့်မို့လဲဒုက္ခတွေများပြန်ပြီးတွဲတာတဲ့အတွက်ကြောင့်မို့လို့လည်းပဲဒုက္ခတွေများပြန်ပြီးမဆုံးနိုင်တဲ့ဒုက္ခတွေကိုပေးနေတာတဏှာပါတဲ့ဘာရတဏံဒုက္ခလောကေဘာရနိခေပနံဒုက္ခံဘေကွေညာတော်များကိုစေတသာတို့ပါဠိနိခေပနံအလွန်တရာလေးလံတဲ့ဒီခန္ဓာ၅ပါးဝန်တို့များကိုကြိချလိုက်ခြင်းသည်ဒုက္ခချမ်းသာလပါပေ၏အဲ့ဒီခန္ဓာဝန်တို့ဝန်ပိုးတွေကိုချလိုက်တော့မှပြစ်လိုက်တော့မှချမ်းသာတယ်ဆိုကြည့်ဝန်ကိုပယ်ချချမ်းသာရဒုက္ခกินရသည်ဝန်ကိုပေးချချမ်းသာရဒုက္ခกินရသည်ဝန်ကိုပေးချချမ်းသာရဒုက္ခกินရသည်ဝန်တို့ဝန်ပေါ်တွေကိုထမ်းနေရင်မဖြစ်မဲဆင်းရဲမဲဝန်ထမ်းနေရင်မဖြစ်မှာနော်လေးတဲ့ဝန်လားပေါ့တဲ့ဝန်လားတခါတလေထမ်းတဲ့ဝန်လားနေတိုင်းထမ်းတဲ့ဝန်လားနေတိုင်းထမ်းတဲ့ဝန်နဲ့ဒီဝန်တော်ဝန်ပေါ်တွေကိုထမ်းနေသေးတဲ့များခန္ဓာဝန်ကိုထမ်းနေသေးရင်ဆင်းရဲနေအောင်ပါပဲဒုက္ခတွေရနေအောင်ပါပဲချမ်းသာခြင်းပါလေဆိုရင်လည်းဝန်တော်ဝန်ပေါ်တွေပယ်ချရမယ်ဝန်တော်ဝန်ပေါ်တွေဘာလို့ ਆ ဌာနသာတွေဘုန်းတော်ပရိသတ်ချလိုက်လို့ရှိရင်တက်တာပဲပေါ့နောက်တခါလေးကြားလို့ရှိရင်ဆန်အိတ်ကြီးတွေထမ်းလာတဲ့လူတွေ့ရလေးလိုက်တာသူတို့မှာမနိုင်မနေချွေးတွေတန်နေနဲ့ပင်မတကြီးထမ်းလာရတဏှာကနေတဏှာပယ်သွားရအဲ့ဒီဝန်တော့ဝန်ပိုးတွေပခုံးကနေပြီးတော့ချလိုက်ပြီလေဆိုတော့သူ့မှာအသက်ရှူချောင်သွားတက်တာသွားတယ်ပြုတ်ကောင်းကနေပြီးတော့ကျက်လာတဲ့ထုပ်ပိုးတွေလေးလိုက်တာပေါ့ဆင်းရဲလိုက်တာပေါ့ကောင်းကောင်းကချလိုက်တဲ့အချိန်ကကြတော့ဘုန်းကြီးတို့ပြိဿမသက်သာဘူးလား အဲ့တော့တက်တာခြင်းနဲ့ချမ်းသာခြင်းနဲ့ဆိုလို့ရှိရင်ထမ်းနိုင်ရတဲ့ခန္ဓာဝင်တွေပါလို့ပြရမယ်ပယ်ချနိုင်ရမယ်ဗာရဏိခေပနံဒုက္ခံဗာရဏိခေပနံလေးလံတဲ့ဝန်တော့ဝန်ပိုးတွေကိုနိခေပနံပယ်ချနိုင်ခြင်းသည်ဒုက္ခံချမ်းသာလပါသည်ဤဝန်တော့ဝန်ပိုးတွေကိုချလိုက်မယ်ဆိုရင်ဘာဖြစ်သွားမလဲချမ်းသာသွားမယ်ကဲအဲ့တော့ဘုန်းကြီးတို့မထမ်းကျင်တော့ဘူးဆိုလို့ရှိရင်ဘာပေးရမလဲဆိုတော့လွယ်လွယ်လေးပေါ့တဏှာပေးရမယ်ဘာပေးရမလဲကဲနေနေတယ်ဆိုတာဘသူကြောင့်နေတာအထုပ်ပိုးတွေကိုပေးနေတာဘသူကပေးတာမယူတော့ဘူးဆိုလို့ရှိရင်ဘုန်းကြီးတို့ပြိဿပြေဒနာကိုပယ်လိုက်လို့ရှိရင်အထုပ်ပိုးတွေလာသေးလားလေးသေးလားမလေးတော့ဘူးတဲ့ဘုရားရှင်သာပိစိကဗုဒ္ဓရှင်မြတ်တည်းဘုန်းကြီးတို့ဒီဘဝမှာဒီခန္ဓာရတဲ့အချိန်ခါဘုရားရှင်လည်းပဲခန္ဓာဝင်ကြီးမထမ်းရဘူးလားရဟန္တာရှင်မြတ်တည်းလည်းပဲဒီခန္ဓာကြီးရှိတော့ခန္ဓာဝင်တော့ဝင်ဖို့မထမ်းရဘူးလားထမ်းနေရတဲ့အချိန်ခါမှာဆင်းရဲလားချမ်းသာလားကဲဘုရားရှင်လည်းပဲဘုန်းကြီးတို့ပြိတ္တခန္ဓာကြီးရှိတော့လေတစ်ခါတလေမှာတရားဟောရင်းနဲ့အာခါးရီနာလိုက်တာစေတာသာရိပုတ္တရာစေတာမောကလံပင်တို့တရားဆက်ဟောငါဘုရားရှင်ကိုရမြတ်ကြီးခေတ္တခဏနာအောင်မေမြတ်စွာဘုရားခန္ဓာကိုယ်ကိုအနာပေးရဘာလို့လဲခန္ဓာကြီးလေးလို့ပေါ့ပင်ပန်းလို့ပေါ့နော်ဘုရားရှင်လည်းပဲခန္ဓာရှိရင်ဆင်းရဲပင်ပန်းတာပဲယန္တာရှင်မြတ်တွေလည်းပဲဘုန်းကြီးတို့ပြိဿယဟန္တာတော့ဖြစ်ပြီဒါပေမဲ့လို့နိဗ္ဗာန်ကိုမျက်မှောက်ပြုရမယ်လို့နိဗ္ဗာန်ကိုအပြီးတိုင်မရောက်သေးတဲ့အချိန်ခါခန္ဓာရှိနေသေးရင်ဘာဖြစ်နေလဲစင်ရည်နေသေးတာပဲမစင်ရည်ဘူးလားဟိုမှာရှင်မောက္ကလံကိုရမြအမတ္တမတကူကြီးပြိဋိမံသံဃာနိကာလကိုသာ900ရိုက်နေတာဒီခန္ဓာကိုယ်ကြီးမုံမုံညံ့ညက်ကြီးအယိုးတွေကြောတွေအကုန်လုံးပြတ်တက်ပြီးတော့စင်ရည်ဒုက္ခမခံရဘူးလားဘာကြောင့်လဲခန္ဓာရှိလို့ဘာရှိနေလို့လဲခန္ဓာရှိနေသေးတဲ့အချိန်မှာဒီခန္ဓာရဲ့ဒုက္ခဘယ်သူမှမကင်းနိုင်ဘူးကင်းရလားကဲခန္ဓာရဲ့ဒုက္ခပဲချိန်ကြမှာกินတော့ခန္ဓာအသစ်ပြန်မဖြစ်တဲ့အချိန်ကကြမှာกินတယ်เนาะအဲ့ဒါရှင်ကုဋေကနဲ့ရှင်သာရိပုတ္တရာကိုရောင်မြတ်တို့ဆင်းရဲချမ်းသာအကြောင်းမေးကြဖြေကြတဲ့စကားလေးပေါ့အမြဲတမ်းဘုန်းကြီးအမှတ်ရရှင်ကုဋေကကမေးတဲ့ရှင်မြတ်ရှင်သာရိပုတ္တရာကဖြေတဲ့ရှင်မြတ်နှစ်ပါးစလုံးကယန္တာရှင်မြတ်ဒီရှင်ကုဋေကကမေးရှင်မြတ်သာရိပုတ္တရာအဲ့ဒီလောကမှာချမ်းသာချမ်းသာလို့လည်းပဲပြောနေကြပါသေးခင်ဗျာတဲ့ဆင်းရဲဆင်းရဲလို့လည်းပဲပြောနေကြပါသေးဘယ်ဟာကိုချမ်းသာတယ်လို့သတ်မှတ်ရပါမလဲဘယ်ဟာကိုဆင်းရဲတယ်လို့ပြောရပါမလဲလို့မေးတယ်မေးခွန်းအဲ့ဒါကိုရှင်သာရိပုတ္တရာအရှင်မြတ်ကပြန်ပြေတယ်အရှင်ကောတိကခန္ဓာအသစ်ပြန်မဖြစ်ရင်ချမ်းသာတယ်ခန္ဓာအသစ်ပြန်မဖြစ်ရင်ဘာဖြစ်လဲငါရှင်ကောတိကဒီခန္ဓာအသေးပြန်ငါဖြစ်မယ်ဆိုရင်ဆင်းရဲတယ်ခန္ဓာအသေးပြန်ဖြစ်ရင်ကခန္ဓာအသေးပြန်ဖြစ်တယ်ဆိုလို့ရှိဘာခန္ဓာပဲရရဘုန်းကြီးတို့ပြိဿခန္ဓာမှန်မှန်ညကောင်းတာရှိရဲ့လားကတ္တတာချမ်းသာတာပါရဲ့လားဒုက္ခန္တာလေမတက်တာဘူးကိုယ်ခန္ဓာလေမတက်တာလူဖြစ်တော့လေမတက်တာနတ်ဖြစ်တော့လေမတက်တာငရဲတိရစ္ဆာန်ပိဋ္တရောက်တော့ကောတက်တာပါမှာအဲ့ဒါကြောင့်ပြောတယ်ငတ်ရှင်ကုတ်တိကတဲ့ခန္ဓာသစ်ပြန်ဖြစ်မယ်ဆိုရင်ဆင်းရဲပါတယ်ခန္ဓာသစ်ပြန်မရှိရင်ချမ်းသာတယ်ဒီတစ်ခါလေးဆင်းသွားရောလောကမှာချမ်းသာဆင်းရဲလို့ဘုန်းကြီးတို့ပြိတ္တနားလည်သွားရောနော်ခန္ဓာသစ်ပြန်ဖြစ်ရင်ဘာဖြစ်မလဲဆင်းရဲမယ်ခန္ဓာသစ်ပြန်မရှိရင်ချမ်းသာမေတကယ်တော့ချမ်းသာကိုလိုချင်လို့တရားထုတ်တယ်ဆိုတာခန္ဓာအသစ်မရအောင်လို့အားထုတ်နေတာပဲအခုလက်ရှိရတတ်တဲ့ခန္ဓာအဟောင်းကတော့ဒီဘုန်းကြီးတို့ပြိတ္တဒီတိုင်းကြီးပြစ်ချလိုက်မယ်ဆိုပြီးတော့ပြစ်လို့ရလားဒါဒုက္ခများတယ်ဆိုပြီးတော့သူများပြီးလို့ရလားမရဘူးဒီခန္ဓာကြီးဘုန်းကြီးတို့ပြိတ္တအသက်ရှင်နေကြတော့ဒီဝန်တော့ဝန်ဖို့မထမ်းလို့မရဘူးထမ်းနေရမှာပဲနော်သေးတဲ့အထိကိုဒီခန္ဓာဝင်ရတော့ဖြစ်ပြစ်ဆက်လို့မရတော့ခန္ဓာဝင်တော့ဝင်ဖို့ကိုယ်တည်းဒီသက်မှာတော့အသက်ကုန်ပြီးအထိကိုထမ်းရနေရမယ်ထမ်းဆောင်နေရမယ်
ဒါပေမဲ့လို့နောက်တစ်ခါခန္ဓာအသစ်ပြန်မဖြစ်တော့ဘူးဆိုလို့ရှိရင်ဘုန်းကြီးတို့ဒီဒုက္ခမျိုးလာအောင်မလားကဲဒီဆင်းရဲမျိုးကြုံအောင်မလားမကြုံတော့ဘူးခုဒီတော့တရားထုတ်တယ်ဆိုတာဒီခန္ဓာအသစ်ပြန်မဖြစ်အောင်အားထုတ်တယ်လို့ပြောရင်လည်းမညာဘူးလားဘုန်းကြီးတို့ပြိတ္တခန္ဓာဟောင်းကတော့ဖြစ်ရှိစေတော့နော်ခန္ဓာဟောင်းရဲ့ဒုက္ခကတော့ဒီခံရမှာပဲတစ်ပတ်လုံးဒီတဲ့ဒီသာအရာခါစီပြီးတော့ခံပြီးတော့ဒါပေမဲ့လို့နောက်ခန္ဓာအသစ်မရကျင်ဘူးဒီဒုက္ခမျိုးမကြုံမြင်တော့ဘူးဆိုလို့ရှိရင်တော့တရားအထုတ်လို့မရဘူးလားကဲတရားအထုတ်တရားကျင့်တော့ပထမအဆုံးဘာကြောင့်သိလာမလဲခန္ဓာရဲ့ဒုက္ခဘာသိလာမလဲခုခန္ဓာရဲ့ဒုက္ခနည်းနည်းတော့သိလာပြီပေါ့တခြင်းအာထုတ်ကြည့်လိုက်ရင်တခြင်းသိတယ်တနေ့အာထုတ်ကြည့်လိုက်ရင်တနေ့သိတယ်ဘယ်ချိန်မဲဖြစ်ဖြစ်ဘုန်းကြီးတော်ပရိသတ်တတိလေးထားပြီးတော့ကြည့်လိုက်တာနဲ့အဲ့ဒီခန္ဓာသည်မကောင်းဘူးဆင်းရဲတယ်လို့မသိရဘူးလားကဲကောင်းတာတွေပါရဲ့လားတသက်တာတွေပါလားဘာမှမရှိဘူးမသက်တာနဲ့ဆင်းရဲတာနှိပ်စက်တာဒုက္ခပေးတာတဲ့ဒီသဘောတရားတွေပဲရှိနေတယ်လို့ဘုန်းကြီးတော်ပရိသတ်မြင်လာရင်အဲ့ဒီအမြင်ဒီအမြင်မှန်လားအမြင်မှားလားအမြင်မှန်နော်အရိခန္ဓာကြီးမတတ်တာဘူးတို့ဘယ်နေရာမှာကောင်းတာလည်းမရှိဘူးဘယ်နေရာမှာချမ်းသာတာလည်းမရှိဘူးနာနေကျင်နေကြိုက်နေခဲနေတာပဲရှိတယ်ဖောက်ပြန်နေတာပဲရှိတယ်လို့မြင်လာတာဒီကောင်းတဲ့မြင်လားမကောင်းတဲ့မြင်လားအဲ့ဒီအမြင်မျိုးမြင်လာတာဒီခန္ဓာသဘာဝကိုသိမြင်တဲ့ဉာဏ်အမြင်နော်အမှန်မြင်တာလားအမှန်မြင်တာခန္ဓာရဲ့သဘာဝဘာသဘာဝခန္ဓာသဘာဝဒီဒုက္ခသာလင်းရှိနေတဲ့ခန္ဓာသဘာဝဒုက္ခကိုတွေ့မြင်လာရမယ်တဲ့တွေ့မြင်လာရင်လိုချင်သေးလားမလိုချင်တော့ဘူးနော်မလိုရှိရင်ကိုယ်ခန္ဓာကိုယ်လည်းပဲကိုယ်ခင်တွယ်နေတယ်သူများခန္ဓာလည်းပဲခင်တွယ်တယ်ပေါ့ကျစရာခင်စရာပဲနှစ်သက်စရာပဲလို့အဲ့ဒါတူနဲ့တူတရားနဲ့တရားမိဘသားချင်းရှင်မျိုးကြီးကိုမောင်နှမပေါ့ဇနီးခင်မောပေါ့ချစ်ကြခင်ညတွေ့တာကြဘာလို့လဲဆိုရင်ခန္ဓာရဲ့သဘာဝကိုမသိလို့ခန္ဓာရဲ့ဒုက္ခတွေမသိသေးလို့သိလာတဲ့အခါကျတော့ဒုက္ခနာလေးပဲဆင်းရဲမယ်ကိုယ်ခန္ဓာလည်းဆင်းရဲတယ်သူ့မှာလည်းပဲဆင်းရဲဒုက္ခပဲကိုယ်မှာလည်းပဲဆင်းရဲဒုက္ခပဲပေါ့ကဲဒုက္ခနဲ့ဒုက္ခနဲ့ပေါင်းတော့ဘုန်းကြီးတို့ပြိတ္တဒုက္ခများတာပဲရှိတယ်ဒုက္ခတက်တာသွားတယ်ဆိုတာရှိပါမလားအေးအဲ့လိုနားလည်လာလို့ရှိရင်တဲ့ခန္ဓာရဲ့သဘာဝကိုသိမြင်လာရင်ခန္ဓာကြီးကိုမလိုချင်ဘူးယွံမုံလာလိမ့်မယ်ညီငွေ့လာလိမ့်မယ်ယွံမုံညီငွေ့လို့ခန္ဓာပေါ်မှာတွေ့တာမှုတွေကိုပယ်နိုင်စွန့်နိုင်ရင်ချမ်းသာတယ်တွေ့တာမှုကိုပယ်နိုင်ရင်ဘာဖြစ်မှာလဲချမ်းသာပါလိမ့်မယ်ယဟန်တို့တဲ့ဘေကဝိညာဉ်တော်များဟုจิตတော်ဟဝေးစင်စေဧကံအမှားအပြင်ပင်စခန္ဓာခန္ဓာ၅ပါးယုံနံတရားတို့သည်ဘာသာလွန်တရားလေးလံတဲ့ဝန်တော်ဝန်ပိုးတို့ပါပင်ပုဂ္ဂလောသူသူရောကိုယ်ပါများစွာသောတတ္တဝါပုဂ္ဂိုလ်မှန်သည်သည်ဘာသာငါသောဝန်တော်ဝန်ပိုးကိုထမ်းရနေရတဲ့သူပါပင်လောကီလောကထဲမှာဘာသာဒါနံဟရိဝန်တော်ဝန်ပိုးကိုယူပေးနေတဲ့တဏှာသည်ဒုက္ခဆင်းရဲပါသည်။ဘာသာနိခေပနဝန္တော်ဝန်ပိုးတွေကိုပယ်ချပြစ်ချလိုက်မယ်ဆိုရင်ဒုက္ခချမ်းသာတယ်။ဣတိနောဘဂဝါဘုံတော်၆ပါးသခင်ဘုရားရှင်ကိုယ်တော်မြတ်ကြီးသည်ကတိတိကရုဏာရှိသမေတ္တာအားဖြင့်ကောင်းစွာမသွေဟောကြားတော်မူခဲ့ပါသည်တည်း။အဲ့တော့လောကမှာအလေးဆုံးသောဝန်တော်ဝန်ပိုးစရာသည်ခန္ဓာ၅ပါးအလေးဆုံးသောဝန်တော်ဝန်ပိုးသည်ဘာလဲအဲ့ဒီတော့ဘုန်းကြီးတို့ပြိတ္တထမ်းနေရတဲ့ဝန်သည်လေးလားပေါ့လားလေးတယ်သူသူငါငါအားလုံးသောသူတို့သည်ဝန်ကိုထမ်းနေရတဲ့သူတွေပဲဘာထမ်းနေရဝန်နှမ်းနေပြီပဲပေါ့ဟုတ်ပြီလားအဲလောကမှာဝန်နှံဆိုပြီးတော့အမျိုးမျိုးဟိုတန်ဝန်ဒီတန်ဝန်နေထမ်းတဲ့သူတွေကိုဝန်နှံလို့ပြောတယ်။ဘုရားပြိတ္တလည်းပဲဒီအစိုးရမူတမ်းမှုပဲလို့ခန္ဓာဝန်ကိုမထမ်းရဘူးလား။
ဒါလည်းပဲဝန်ထမ်းတစ်မျိုးပေါ့နော်ကတိဝန်ထမ်းရတာကပို့ပြီးတော့မသက်သာဘူးဆင်းရဲတယ်တဲ့အဲ့ဒီဝန်တို့ဝန်ဘိုးတွေကိုဖြစ်စေတာကတဏှာတက်မဲ့ခင်မင်လိုချင်တဲ့တဏှာကြောင့်ဖြစ်လာတဲ့ခန္ဓာအဲ့ဒီတက်မဲ့ခင်မင်လိုချင်တဲ့တဏှာကိုပယ်နိုင်စွန့်နိုင်မှရလာမယ့်ချမ်းသာလို့နားလေသဘောပေါက်ပြီးတော့ခန္ဓာသဘာဝခန္ဓာရဲ့ရှင်နေမှန်ကိုဖြစ်ပြမှန်ကိုတွေ့မြင်အောင်ရှုမြင်သုံးသပ်နိုင်ရသဖြင့်ဒုက္ခခတ်သိငြိမ့်တဲ့နိဗ္ဗာန်ကိုတည်မြန်စွာလွယ်ကူစွာနဲ့ရနိုင်ရောက်နိုင်မျက်မှောက်ပြုနိုင်ကြပါစေကုန်တည်းလို့ဆုတောင်းရင်းနဲ့ပဲတရားမိကုန်ချုပ်ကြစို့ဗောဓိယပစ္စယဟောတုဣဒံသောပုညမင်္ဂလံပုညဘာကံတုလည်းပန္တုပမောဒန္တုသတေဝကာနောမြတ်ပါကြည်ပါရမီယင်ကျူးဇာနိတုသတော်ရှင်ကုသိုလ်ရှင်ကျွန်ုပ်တို့ဤဣဒံပုညမင်္ဂလံဗုဒ္ဓဟောကြားတရားဒေသနာမြတ်ဩဝါကိုနာဂမတ္တပြန်ဟောကြား၍ပွားများခြင်းပြန်ဓမ္မံကျုကုံအတုရသည်ကုသိုလ်ပုညမင်္ဂလာတိဗောဓိယသစ္စာလေးအင်ကံစဉ်ကိုပြန်ရှင်းသုခတော်ပုရိသံဗောဓိညာဤပစ္စယဥပ္ပနေတယမြတ်တိမௌထယာကြောင့်ကောင်းမြတ်တဲ့သောက်ပန်းလေးဟောတုစင်စစ်မသွေဖြစ်ပါစေတည်းဣဒံပုညဘာကိသဗုဒ္ဓဟောကြားတရားဒေသနာမြတ်ဩဝါကိုနာဂမတ္တပြန်ဟောကြား၍ပွားများခြင်းပြန်ဓမ္မံကျုကောအတယတိကုသိုလ်ပုညမင်္ဂလာဤဖို့ပါကကိုလေသတေဝကကပမနေတမြဝိနည်းများစွာတတဝအနန္တမင်္ဂမြတို့သည်သုလဗန္ဓုရှင်လန်းကြည်မြေဝါကွမ်းပုံစီတွေ့တကဲ့သို့ဤဒီငွေစိတ်မှသုံးရအိတ်သံယုံတေတုလိုမို့ကြည်နုကိုပံရယူနိုင်ကြပါစေကုန်သတည်းသုလန္ဒံကိုစီကိုစီလုံးကြီးရဲ့ကြည်သာရှင်ပြေဝါလုံးမြတ်သူရယူကြကုန်ပြီ၍ပမောဒန္ဓုကိုစိတ်နှပြလို့စပြည့်ပြေကကျွယ်မှဝမ်းမြောက်နိုင်ကြပါစေကုန်သတည်းဝါပမောဒန္ဓုလူပြည်တဲ့မကန်းပြည်မှာဆက်သွယ်လျက်သက်နေမြမရှင်လုံးမို့ပြတဲ့ကပတုံအောင်သတ္တဟုံမြဲမြဲမောက်ပြလျင်ဝါမြဝါတာပတ္တနာအောင်စုခါကပြုလျင်သာဓုသာအောင်နမိတ်ရှိအောင်ဒိဋ္ဌိသွန်လောင်းနိုင်ကြပါစေကုန်မတည်